သူကဥရှင်မဲဥက္ကဋ္ဌပြစ်ဆောင်ရွက်နေတဲ့ဒီဥပဒေရေးရာနဲ့အထူးကိစ္စရဲ့များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်အဲ့ဒီကော်မရှင်ကိုဒါတပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်နေတယ်လို့ကြားလို့ဆရာအဲ့ဒါဟုတ်ပါလားဆရာ
အဲ့လိုသတင်းထွက်တာတော့ရှိတယ်ဒါပေမဲ့သူ့ရဲ့လမ်းကြောင်းကကျွန်တော်ဒီကော်မရှင်ရဲ့ယက်တည်မှုနဲ့ပတ်သက်လို့ကော်မရှင်ရဲ့အဆင့်တန်းနဲ့ပတ်သက်လို့ဒါကိုလေးကုန်းထုတ်တာကန့်ကွက်တာလုပ်မယ်ဆိုရင်ကျွန်တော်ပြည်တော်စုလွတ်တော်ဖွဲ့စည်းထားတဲ့ကော်မရှင်ဖြစ်တဲ့အတွက်ပြည်တော်စုလွတ်တော်နိုင်ငံရှိကိုတပ်မတော်သားကိုယ်စားလှယ်တွေကနေပြီးတော့လေးကုန်းမင်းမြန်းလို့တော်တော်ကအစိုးတင်သွင်းလို့တော်တော်ကသူကလုပ်ရမယ့်ကိစ္စတကယ်ဟုတ်မဟုတ်တော့မသိဘူးသတင်းတော့ထွက်လာတာကျွန်တော်လည်းကြားပါတယ်ပြည်တော်လွတ်တော်ရိုးကိုပဲသူကဒီမေဟုံးတို့အစိုးရတင်တာဖြစ်တဲ့အတွက်ပြည်တော်လွတ်တော်ရိုးကနေပြီးတော့လွတ်တော်နိုင်ငံစီကိုတင်ပြပြီးတော့လွတ်တော်နိုင်ငံကနေပြီးတော့ပြည်တော်လွတ်တော်စီရေးမှာဒီဟာကိုစီစဉ်တစ်ခုထည့်ပြီးတော့ဆွေးနွေးတာလုပ်ရမယ့်ကိစ္စပ
ါဒီကော်မရှင်ဖွဲ့ထားတယ်ဆိုတာကရောဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုရှိလားမလဲဆရာ
ချင်းကဥပဒေရဲ့သဘောအရတော့ပြည်တော်စုလွတ်တော်ရဲ့ဥပဒေနဲ့ပြည်တော်စုလွတ်တော်ရဲ့ new ဥပဒေအရာဒီပြည်တော်စုလွတ်တော်ဟာသူ့လိုအပ်ရင်ကျွန်တော်ကော်မတီကော်မရှင်များကိုဖွဲ့စည်းနိုင်တယ်ဆိုပြီးတော့ဒါပြည်တော်စုလွတ်တော်ဥပဒေမှာပါပါတယ်ကော်မတီတွေဖွဲ့စည်းရင်တော့လွတ်တော်ကိုယ်စားလှယ်တွေနဲ့ပဲကော်မတီတွေဖွဲ့စည်းပါတယ်ကော်မရှင်ကိုဖွဲ့စည်းတဲ့အခါမှာကျွန်တော်လွတ်တော်ကိုယ်စားလှယ်များနဲ့တော်တော့တင့်လျော်တဲ့နိုင်ငံသားများနဲ့တော်တော့ဖွဲ့စည်းနိုင်တယ်ဆိုပြီးတော့ဒါပြည်တော်စုလွတ်တော်ဥပဒေ new ဥပဒေမှာပါပါတယ်အခုလက်ရှိကော်မရှင်မှာဆိုရင်အမျိုးသားလွတ်တော်ကရွေးကောက်ခံလွတ်တော်ကိုယ်စားလှယ်2ဦးပြည်သူလွတ်တော်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်2ဦးနဲ့လွတ်တော်ကိုယ်စားလှယ်မဟုတ်တဲ့နိုင်ငံသားအလုံး31ဦးစုပေါင်း35ဦးနဲ့ဖွဲ့စည်းတာပါ
ကော်မရှင်ကလုတ်ပိုင်ခွင့်ပေါ့လေဘာတွေများလုတ်ရတယ်ဘာတွေများလုတ်ပိုင်ခွင့်ရှိမလဲ
လက်ရှိမှာတည်တဲ့ဥပဒေတွေကိုလေ့လာတာသုံးသပ်တာဆန်းစစ်တာပေါ့ဘယ်ကတော့ပြည့်ချက်ဖို့လိုတယ်ဘယ်ကတော့အစ်စ်ပြတ်ထားမှုလိုတယ်ဘယ်ကတော့အစားထုတ်မှုလိုတယ်ဘယ်ဥပဒေကတော့ရုပ်သိမ်းမှုလိုတယ်ခေတ်စနစ်နဲ့မကန့်ညီလို့ဒါတွေကိုကျွန်တော်တို့ဒီကော်မရှင်ကနေပြီးတော့အကြံပြုပါတယ်နောက်ကအခြားထုတ်ကိစ္စရက်တွေပေါ့လေပေါ်ပေါ်လာရင်လည်းပဲဒီဟာနဲ့ပတ်သက်လို့သူ့ရဲ့ဥပဒေကြောင်းအရာဆိုရင်ဒီကိစ္စရက်ပေါ်မှာဘလို့ဖြစ်တင်ပါတယ်ဆိုတာမျိုးကိုသူကလွတ်တော်ဥက္ကဋ္ဌစီကိုပဲကော်မရှင်ကအကြံပြုပါပြောရတော့ကျွန်တော်ကော်မရှင်ကလုပ်ပိုင်ခွင့်ရှိတဲ့ဆုံးဖြတ်ပေးနိုင်တဲ့အဆင့်လို့မဟုတ်ပါဘူး။လွတ်တော်ဥက္ကဋ္ဌကိုကြံပြုတယ်။လွတ်တော်ဥက္ကဋ္ဌနေပြီးတော့လွတ်တော်မှာဒါကိုဖတ်ပြပြီးတော့မှလွတ်တော်ကပဲလက်ခံတယ်သုံးဖို့ရင်းတယ်လဲဆိုတာကိုဆုံးဖြတ်တာပါ။အဲတော့ကော်မရှင်ကတော့လွတ်တော်ကိုထောက်ကူပြုတဲ့ကော်မရှင်ပါ။
ဆရာအကယ်၍များလေဒီကော်မရှင်ကိုဒီအခုလိုမျိုးသတင်းတွေထွက်ပေါ်နေတဲ့အချိန်ပေါ့လေတမတော်သားလွတ်တော်ကိုယ်စားလှယ်တွေကန့်ကွက်မယ်ဆိုလို့ရှိရင်ဒီခုံရုံးစီကိုရောပို့ရမယ်အနေအထားမျိုးထိရောက်နိုင်မလားအစင်းစင်ဘယ်လိုဖြစ်နိုင်မလဲဆရာ
ကျေးဇူးအုပ်ရေးခုံရုံးကိုအကြောင်းအရာတစ်ခုနဲ့ပတ်သက်လို့မင်းမြန်းမြန်းရှိတဲ့ပုဂ္ဂိုလ်များဆိုတာဒီနိုင်ငံတော်သမ္မတတို့လွတ်တော်ဥက္ကဋ္ဌတို့လွတ်တော်နိုင်ငံကတို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ဟိုဒီအကြောင်းအရာတစ်ခုဟာချင်းအုပ်ရေးနဲ့ညီမညီကိုဒါကိုအတိတ်ပဲဖွင့်ဆိုဆုံးဖြတ်ပေးပါဆိုပြီးတော့တင်သိမ့်မဲ့ရှိတယ်လို့ကျွန်တော်ဒီလွတ်တော်ကိုယ်စားလှယ်ဒီကစုပေါင်းမမရေးထိုးပြီးတော့လည်းပဲခုံရုံးကိုမင်းမြန်းခွင့်ရှိပါတယ်ဒါနဲ့ခုချင်းကြည့်တော့အဲ့လိုဟိုလွတ်တော်ကိုယ်စားလှယ်ဒီစုပေါင်းလက်မှတ်ထိုးပြီးတော့မင်းမြန်းတာမျိုးတော့ခုချင်းကြည့်တော့ကျွန်တော်ကြားသိတာမျိုးမရှိသေးတဲ့အတွက်အဲ့လိုခုံရုံးကိုတော့မေးတာမရှိဘူးလို့ကျွန်တော်ထင်ပါတယ်ဒီဟာကကျွန်တော်ကော်မရှင်လမ်းကြောင်းကိုသူ့လုပ်ငန်းတင်ရဖျက်သွားတဲ့ကိစ္စမဟုတ်တော့ကျွန်တော်ကော်မရှင်နဲ့ဒါတည့်ရမသိနိုင်ဘူးကျွန်တော်တို့ကတည့်ရကြံပြီးတော့ရှင်းဖို့ရှိမှာမဟုတ်ပါဘူးတောင်းရှိတဲ့အဖွဲ့ကြီးကပဲသူတို့ဒါရှင်းမှာဖြစ်တယ်ဒီကော်မရှင်မှာလည်းပဲဟိုနေပဲဆုံးမှာကျင်လေခဲ့တဲ့ပေါ့လေအထွေထွေများခဲ့တဲ့ပုံကိုယ်တွေပွာနေတာတကြောင်ဒီကော်မရှင်ရဲ့ဥက္ကဋ္ဌလည်းပဲရခိုင်ပြည်တော်စုလွတ်တော်နာဂကဥပဒေတော်တကြောင်ကြောင့်ဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်ဒီတော်တော်များတယ်ဆိုတာမျိုးပြန်မှမှန်းဆပြောနေကြတာအဲ့လိုတစ်ခါတည်းကြားပါတယ်သို့တော့ကော်မရှင်ကဆုံးဖြတ်ပေးနိုင်တဲ့အာဏာမရှိပါဘူး
ဆရာဥက္ကဋ္ဌနိုင်ခုလိုပြေးကြပေးတာကျေးဇူးများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာ